American နိုင်ငံကတရုတ်မီဒီယာကုမ္ပဏီသုံးခုပေါ်ကန့်သက်ချက်အသစ်တွေကိုချမှတ်လိုက်တာကိုတုံလက်တုံပြန်တဲ့အနေနဲ့ American သတင်းဌာနကြီးသုံးခုရဲ့သတင်းလုပ်ပိုင်ခွင့်တွေကိုရုပ်သိမ်းမယ်လို့တရုတ်နိုင်ငံကပြောပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာ New York Times, The Wall Street Journal နဲ့ Washington Post သတင်းစာကြီးတွေကခန့်အပ်ထားတဲ့ American သတင်းတောက်တွေအတွက်ပြည့်ရထားတဲ့သတင်းလုပ်ပိုင်ခွင့်ကိုလာမယ့်ဆယ်ရက်တွင်ပြန်လည်ပေးရမယ်လို့ပြောပါရတယ်။သူတို့အနေနဲ့ Hong Kong နဲ့ Macau အပါအဝင်တရုတ်နိုင်ငံအတွင်းသတင်းတောက်တွေအဖြစ်ဆက်လက်အလုပ်လုပ်ကင်နိုင်မှာမဟုတ်တော့ဘူးလို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်တရုတ်အခြေစိုက်လုပ်ငန်းလုပ်ကင်နေတဲ့ American Media Company 5ခုရဲ့ဝန်တန်းဘဏ္ဍာရေးနဲ့အင်အားပိုင်ဆိုင်မှုဆိုင်ရာအချက်အလက်တွေကိုလည်းတရုတ်အာဏာပိုင်နေစီကိုတင်သွင်းရမယ်လို့လည်းဆိုပါရယ်။ American အစိုးရကတရုတ်မီဒီယာအဖွဲ့အစည်း၅ခုကိုပြပအစိုးရအတွက်အလုပ်လုပ်နေတဲ့အဖွဲ့အစည်းအဖြစ်သတ်မှတ်လိုက်ပြီးနောက်မှာဝန်ထမ်းအရေးတက်ကိုလည်းကန့်သတ်လိုက်တဲ့နောက်မှာတော့တရုတ်နိုင်ငံကအခုလိုလက်တုံ့ပြန်ခဲ့တာဖြစ်ပါရယ်ခင်ဗျ။